ထိုင်းအစိုးရကအတည်ပြုပြဋ္ဌာန်းလိုက်ပြီးဖြစ်တဲ့ရွှေပြောင်းအလုသမားများဆိုင်ရာဥပဒေအသစ်ဟာအလုသမားတွေအတွေ့အထောက်ကူမဖြစ်စေတဲ့အပြင်အကြက်တဲတွေပဲပိုဖြစ်စေလိမ့်မယ်လို့ထိုင်းနိုင်ငံရောက်ရွှေပြောင်းအလုသမားများအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကမြင်ကြပါတယ်။ဒီဥပဒေအသစ်နဲ့ပတ်သက်လို့ထိုင်းအစိုးရကိုမြစ်တာရက်ခံတင်ပြရေးဒီအဖွဲ့အစည်းတွေစုပေါင်းပြီးဆွေးနွေးပွဲကိုသုံးရက်ကြာကျင်းပနေတဲ့အတောအတွင်းအခုလိုအမြင်တွေထွက်ပေါ်လာတာပါ။အပြည့်အစုံကိုတော့ဘန်ကောက်ရောက် VOA ဝိုင်းတော်သားကိုကြော်ကြော်သိန်းကဆက်ပြီးပြောပြပေးပါအောင်မရှင်
။ထိုင်းနိုင်ငံမှာလှုပ်လှုပ်ကန်နေတဲ့မြမအပါအဝင်နိုင်ငံအသီးသီးကရွှေပြောင်းအလုသမားတွေနဲ့သက်ဆိုင်တဲ့ဥပဒေအသစ်တစ်ခုကိုပြီးခဲ့တဲ့မတ်လမှာပဲထိုင်းအစိုးရကအတည်ပြုပြဋ္ဌာန်းခဲ့တာပါ။ငကိုရှိခဲ့တဲ့ဥပဒေအဟောင်းတွေနဲ့တောင်မှအလုသမားတွေအဖို့အခက်အခဲပြဿနာပေါင်းစုံကိုရင်ဆိုင်နေခဲ့ကြရပြီးအခုဥပဒေအသစ်နဲ့ဆိုရင်ထိခိုက်နစ်နာမှုတွေပိုဖြစ်လာနိုင်တယ်လို့ရွှေပြောင်းအလုသမားအရေးဆောင်ရွက်နေတဲ့အဖွဲ့တွေကမြင်ကြပါတယ်။အလုသမားတွေကိုထိခိုက်နစ်နာစေတယ်လို့သူတို့မြင်တဲ့ဥပဒေအသစ်ပါအချက်တချို့ကိုဒီဆွေးနွေးပွဲမှာပါဝင်တက်ရောက်နေသူ Grassroots Human Rights Education အဖွဲ့ကကိုထူးချစ်က VOE ကိုပြောပြပါတယ်
။အဓိကတော့ဗျာဥမာဖြစ်အလုသမားတွေကလာစဉ်ကြသူတို့ပြန်လဲပို့ဆောင်ကားဆိုပြီးတော့အစိုးရကိုပေးရမယ်ဗျာ။အဲသူတို့ပြောတော့ deportation ဖန်ပေါ့ဗျာ။အဲ့ဒါလာစဉ်ရာခိုင်နှုန်းတော့မတတ်မှတ်ထားသေးဘူး။သူတို့ရဲ့ဝင်ငွေပေါ်မှာလာစဉ်ဖြတ်မှရှိတယ်။ပို့ပြီးတော့ဆိုးတဲ့တစ်ချက်ကပြီးခဲ့တဲ့ဥပဒေမှာကတရားမဝင်အလုသမားတွေကိုလက်ခံထားတဲ့လုပ်ငန်းရှင်ဒီ1,500ကျနိုင်တယ်အလုသမားဒီ1,500ကျနိုင်တယ်ဒီနေ့ဥပဒေမှာကြတော့လုပ်ငန်းရှင်က1,200ပဲကျနိုင်ပြီးတော့တရားဝင်ဝင်အလုသမားဖမ်းပြီးလို့ရှင်အဲ့အလုသမားက1,500ကျမယ်ဆိုတော့ဟာမျိုးနောက်တစ်ခုကပြီးခဲ့တဲ့ဥပဒေတွေမှာဗျာဥမာဖြစ်ဒီရဲတွေတပ်ထိုင်အာဏာပိုင်တွေကတရားမဝင်အလုသမားတွေရှိလို့သူတို့ဝင်ရောက်ဖမ်းမယ်ဆိုလို့ရှင်သူတို့တရားဝင်ဥပဒေရသူတို့မှာဖမ်းဝရမ်းရှိရတယ်ဒါပေမဲ့အခုဒီဥပဒေတက်မှာကြတော့သူတို့အနေနဲ့ထင်တယ်အဲ့ဒီမှာတရားမဝင်အလုသမားတွေရှိတယ်ဆိုလို့ရှင်အချိန်မီသူတို့ဝင်ရောက်ဖမ်းဆီးပိုင်ခွင့်ရှိတယ်သူတို့အဲ့လိုမျိုးဖမ်းဆီးခွင့်ကျွန်တော်တို့အဖမ်းဝန်ထမ်းတွေပါတယ်မရှိဘဲနဲ့ဖမ်းဆီးခွင့်ရှိတယ်ဆိုတော့အဲ့အချက်တွေကကျွန်တော်တို့အလုသမားတွေကိုအများကြီးထိခိုက်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ထားတယ်ဗ
ျဒါကြောင့်လဲအလုသမားတွေထိခိုက်နေနိုင်တဲ့ဒီဥပဒေသစ်ပါအချက်တွေကိုပြန်လည်သုံးသပ်နိုင်ရေးထိုင်းအစိုးရကိုတင်ပြဖို့အခုလိုဆွေးနွေးပွဲတွေလုပ်ရတာပါလို့ကိုထူးချစ်ကပြောပါတယ်ထိုင်းနိုင်ငံမှာလာရောက်လုပ်ကိုင်နေကြတဲ့နိုင်ငံခြားသားအလုသမားအများစုဟာမြန်မာ၊ကမ္ဘောဒီးယား၊လာအိုစတဲ့အိန္ဒိယနိုင်ငံတွေကဖြစ်ပြီးအဲ့ဒီအထက်မှာမှမြန်မာနိုင်ငံသားအလုသမားကအများစုပါဒီထက်မှာလည်းတရားဝင်အလုသမားမှတ်ပုံတင်တဲ့လုပ်ကိုင်နေတဲ့အလုသမားတွေကအနည်းစုဖြစ်ပြီးအများစုကတော့တရားမဝင်လုပ်ကိုင်နေကြတာပါတရားမဝင်လုပ်ကိုင်နေကြသူတွေမဆိုထားနဲ့တရားဝင်လုပ်ကိုင်နေကြသူတွေတောင်မှထိုင်းအလုရှင်တွေရဲ့နိုင်တဲ့စီနင်းပြုမှုဆက်ဆံတာတွေကိုခံကြရတဲ့တရင်တွေကအမြဲလိုကြားနေရပါတယ်။အလုရှင်တွေရဲ့မတရားပြုကျင့်မှုတွေကိုခံကြရတဲ့မြန်မာအလုသမားတွေအဖို့ဥပဒေအရအကာအကွယ်ပေးမှုကလည်းမခံစားရတဲ့လောက်ပါ။မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားအလုသမားတွေကိုဖမ်းဆီးတဲ့ယာလာလို့အရခေါ်ကြတဲ့အဖွဲ့တစ်ခုရှိပြီးအဲ့ဒီအဖွဲ့ဟာအလုသမားတွေကိုဖမ်းဆီးနှိပ်ကုပ်တဲ့နေရာမှာရက်ဆက်လွန်းတဲ့အတွက်နာမည်ဆိုးနဲ့ကြော်ကြားပါတယ်။အခုထိုင်းဥပဒေအသစ်မှာလည်းအဲ့ဒီလိုအဖွဲဆန်ဆန်ဖြစ်ပေါ်လာနိုင်တဲ့အလားအလာတွေရှိနေတာကြောင့်အလို့သမားအရေးဆောင်ရွက်နေတဲ့အဖွဲတွေကပိုဆိုးရိမ်နေကြတာပါ
ဒီဥပဒေရဆိုလို့ရှင်တော့ဒီမလေးရှားရလာလိုမျိုးလိုပြောလို့ရတာပေါ့ဗျာဥပမာဖြစ်ဒေသခံထိုင်းမာဖီးယားတွေဖြစ်ဖြစ်ဒေသခံထိုင်းလူငယ်တွေဖြစ်ဖြစ်တို့ရောသူတို့အချိန်မီအလို့သမားတွေတရားမဝင်မှုထင်တဲ့အလို့ယုံဆက်ယုံဒီအလို့ကွက်တွေကိုအချိန်မီတို့ကရဲကိုအကြောင်းကြားပြီးတော့ဖမ်းခွင့်ရှိတာပေါ့အဲ့လိုမျိုးဖမ်းခွင့်မရှိအောင်ဘာတွေပြဿနာဖြစ်လာမလဲဆိုတော့တို့ဆက်ကြည့်တဲ့ဘောမျိုးပေးရမယ့်ဟာမျိုးတွေကိုကျွန်တော်တို့အလုပ်သမားတွေနေနဲ့တအားဆိုးရင်လာတယ
်မတ်လာမှာထိုင်းအစိုးရတက်ကဥပဒေတက်ကိုပြဋ္ဌာန်းလိုက်ပြီးဖြစ်ပေမဲ့အခုချိန်ထိတော့လက်တွေ့အကောင့်ထဲပေါ်တာမရှိသေးပါဘူးဒါပေမဲ့တိတ်မကြခင်အချိန်ကာလမှာပဲဒါကိုအကောင့်ထဲပေါ်လိမ့်မယ်လို့တွက်ဆထားကြပါတယ်အခုကျင်းပနေတဲ့ဆွေးနွေးပွဲတွေကနေထွက်ပေါ်လာမဲ့ထုတ်ပြန်ချက်တခုကိုဇွန်လ30ရက်နေ့မှာထိုင်းအလုပ်သမားဝန်ကြီးဌာနကိုပေးပို့သွားမယ်အကြောင်းလဲကိုထူးချစ်ကပြောပြခဲ့ပါတယ်ထိုင်းနိုင်ငံရောက်ရွှေပြောင်းအလုသမားတွေရဲ့အနာဂတ်အလားအလာနဲ့ပတ်သက်လို့တော့သူ့အနေနဲ့တိတ်အကောင်းမမြင်လာပါဘူး။ဒါအပြင်နာဂစ်မုန်တိုင်းတံခံစားခဲ့ရပြီးတော့အဆင်မပြေဒုက္ခရောက်နေကြသူတွေထိုင်းနိုင်ငံကိုဒီထက်ဒီပိုးပိုထွက်ပြေးလာကြအောင်မဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုကိုလည်းဖော်ပြခဲ့ပါတယ်
။ကျွန်တော်တို့အဖွဲ့အစည်းတွေကြားမှာဆွေးနွေးဖြစ်တာကတော့ဒီပမာပြည်ရဲ့လက်ရှိအစိုးရကလည်းဒီနိုင်ငံရေးတောင်းလဲမှုမရှိဘူးလူခွင့်ရေးတွေလည်းချိုးဖောက်နေတဲ့အချိန်မှာမှအခုကျွန်တော်တို့ဒီနာဂစ်ဆိုက်ကလုန်းနဲ့ပတ်သက်လို့ပြေးလာတဲ့လူရတယ်အခုဆိုလို့ရှိရင်ဒီတရက်တရက်ကပို့ပို့များလာတယ်ပေါ့နော်ဒီနေ့ထဲမှာလည်းအဲ့ဒီဒုက္ခတွေကဒီ migrant ဖြစ်အောင်ပါပဲဆိုတော့အဲ့အနေနဲ့တော့ကျွန်တော်တို့အနေနဲ့မြင်တာကတော့အလို့သမားတွေရဲ့အခြေအနေကတော့ထိုင်းနိုင်ငံထဲမှာတော့နည်းနည်းသူတို့ရဲ့အခွင့်အရေးတွေကတော့ဒီဆိုးနေအောင်ပါပဲလို့ကျွန်တော်တို့လည်းမြင်တယ်
ထိုင်းနိုင်ငံရောက်ရွှေပြောင်းလူသမားတွေအရေးဆောင်ရွက်နေတဲ့အဖွဲ့တွေကတခုဖြစ်တဲ့ အခြေခံလူမှုလူအခွင့်ရေးပညာပေးအဖွဲ့ကကူထူးချက်ပါအခုကျင်းပနေတဲ့ဆွေးနွေးပွဲတွေကိုအလုသမားအရေးလှုပ်ဆောင်နေတဲ့အဖွဲ့တွေစုပေါင်းထားတဲ့ Action Network for Migrant ANM နဲ့မဲခေါင် Migration Network MMN တို့ပူးတွဲလှုပ်ဆောင်ကြတာပါမနေ့ကကျင်းပခဲ့တဲ့ဆွေးနွေးပွဲမှာအလုသမားတွေပါပါဝင်တက်ရောက်ဆွေးနွေးခဲ့ပေမဲ့အလုရှင်တွေတော့ပါဝင်ခြင်းမရှိခဲ့ကြောင်းပါခင်ဗျာ